မင်္ဂလာပါ။အမေရိကန်ပြည်ထောင်စုမှလူမဲအမျိုးသား George Floyd ရဲလက်ထဲတေဆုံးသွားရပြီးတဲ့နောက်ပိုင်းနိုင်ငံတဝန်ဆန္ဒပြပွဲတွေပေါ်ပေါက်လာခဲ့ပြီးအမေရိကန်အစိုးရအနေနဲ့ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးလှုံ့ဆော်လာရပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့တုန်းကလည်းသမ္မတ Donald Trump ဟာရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးအတွက်အမိန့်တရထုတ်ပြန်ခဲ့ပြီးတော့ဒီနေ့ဗုဒ္ဓဘူးနေ့မှာတော့အမေရိကန်အထက်လွှတ်တော် Republican အမတ်တွေဥဆောင်ပြီးတော့ရေးဆွဲခဲ့တဲ့ဥပဒေမူကြမ်းကိုထုတ်ပြန်ခဲ့ပါတယ်။ဒီဥပဒေမူကြမ်းနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေတွေကို VOA မြန်မာပိုင်း Editor ဥကျော်ဇန်တာကိုကျွန်တော်ငင်းချန်ကဆက်သွယ်မေးမြန်းထားပါတယ်။အငယ်ရေးအဲ့ဒီတော့ Republican အမတ်တွေဥဆောင်ရေးဆွဲခဲ့တဲ့ဥပဒေမူကြမ်းကို Democrat အမတ်တွေကချက်ချင်းတုံ့ပြန်ဝေဖန်ခဲ့ပါတယ်။အဲ့တော့ဒီဥပဒေမှာသူတို့အောက်လွှတ်တော်ကတင်သွင်းခဲ့တဲ့ဥပဒေနဲ့ဘာတွေများကွာခြားပါသလဲအငယ်
။ဟုတ်ကဲ့ဒီနေ့ဗုဒ္ဓနေ့မနက်ကတင်သွင်းတဲ့အထက်လွှတ်တော်ဆိုင်ရာဒီ Republican အမတ်Tim Scott သူကလူမဲ့အမျိုးသားပေါ့လေအဲ့ဒီကဥဆောင်ပြီးတော့ရေးဆွဲတဲ့ဥပဒေလို့ဆိုပါတယ်အဓိကအဖြစ်ကတော့သူတို့လည်းပဲရဲပြုပြင်ရေးပါပဲအဓိကစိတ်စိတ်ပေါ်ချမှုတစ်ခုကိုနမူနာပြောမယ်ဆိုတော့ချုပ်ခိုးလို့ခေါ်တဲ့ level ညှိပြီးဖန်တဲ့ကိစ္စအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အောက်လွှတ်တော်ဒီမိုကရက်တွေကတော့ဒီကိစ္စကိုလုံးဝအုပ်စုံတားမြစ်ပိတ်ပင်ပြလိုက်မယ်လို့ဆိုရဲအထက်လွှတ်တော်ကတော့လွတ်မလွတ်မဆောင်သာလိုအပ်တဲ့ခါသွန်းလင်းပေးမယ်ဆိုတော့အဲ့ဒီလိုပဲပေါ့တန်တဲ့ဟာမှလည်းရဲရဲလွရဲကိုဟိုဘက်ကအတင်းကျတမ်းမြစ်ပြလိုက်ခြင်းနဲ့သူတို့ပြောတဲ့အတိုင်းမလုပ်မလိုက်နိုင်ဘူးဆိုလို့ရှိရင်ဒါဘခုကပြင်းနေရဲ့ငွေကြီးကိုဘတ်ဂျက်ကိုဖျက်တော့မယ်ဆိုတဲ့အထိလုပ်တယ်ဒီဘက်ကတော့အဲ့လိုမလုပ်ဘူးဒီဘက်ကအယူဆကတော့သူတို့ရဲ့ဥပဒေကြမ်းဟာတဲ့ Mr. Tim Scott ကပြောတော့တာက Law Enforcement ကိုခေါ်လဲရဲခေါ်ရဲရဲတပ်ဖွဲ့တွေနဲ့ Black Community အဲ့အစွေးရောင်ရှိတဲ့လူမှုအဆိုင်မှုတွေကြားမှာပတ်ဘူးလုပ်ပေးမဲ့ Bridge တာဖြစ်ပါတယ်ဆိုတဲ့သဘောမျိုးပြောပါတယ်ဆိုတော့တစ်ဖက်လုံးဟာဒီဒီဒါမဲ့ရဲတပ်ဖွဲ့ပြုပြင်ရေးကိုလွတ်ပြတာပါပဲအပြင်းထန်ကွာလှတယ်လို့တော့မဟုတ်ဘူးပေါ့ဗျာဒီဟာကတော့ကျွန်တော်သဘောကိုကျွန်တော်သုံးသပ်ချက်ကိုပြောရင်တော့ဒါမဲ့ကပ်ပြီးရောလို့တာသူကပုံကောင်ငါ့ပုံကောင်ဆိုတာမျိုးလုံနေကြတဲ့သဘောလို့တွေးရပါတယ
်ဟုတ်ကဲ့ပါအဲ့ဒီတော့လေအမေရိကန်မှာဥပဒေတစ်ခုဖြစ်လာဖို့ဆိုတာအထက်လွှတ်တော်နဲ့အောက်လွှတ်တော်နဲ့ညှိနှိုင်းပြီးသဘောတူညီချက်ရမှာဥပဒေဆိုတာဖြစ်လာနိုင်တာမျိုးမလားအဲ့ဒီတော့သူတို့ဘလို့ဆက်လုပ်ကြဖို့ရှိမလဲခင်ဗျာ
တစ်ဖက်လုံးကတော့နောက်ပတ်အထူးသဖြင့်ဗုဒ္ဓဟူးနေ့မှာတင်သွင်းမယ်ထင်တယ်သူက floor through ရဲ့အထက်လွှတ်တော်ကဆိုလဲအထက်လွှတ်တော်တစ်ခုလုံးရဲ့အဆုံးဖြတ်ကိုသူတို့ခံယူမယ်ဒီဟာကိုမဲပေးမယ်သူက pass လုပ်မှာပဲအထက်လွှတ်တော်မှာ Republican ရှိရအောင်ထွန်းနှင်းကြောင်းမယ်အလွှတ်တော်ကလည်းပဲသူတို့ဆရာအဲ့လိုနောက်ပတ်မှာပဲသူတို့ဥပဒေကိုအလွှတ်တော်မှာ pass လုပ်နေတယ်ဆိုတော့အဲ့ဒီနှစ်ခု pass လုပ်ပြီးတဲ့အခါမှာတော့သူညှိစီရတယ်စောစောကလိုအသေးစိတ်တွေတော့ညှိရမှာပေါ့တစ်ဖက်လုံးကတော့ရဲတပ်ဖွဲ့ကိုပြုပြင်စီခြင်းနဲ့ပြည်သူလူထုကသူတို့လက်ခံလာအောင်ဖြစ်လာစေချင်တာကြီးပဲဆိုတော့ဒီဟာကိုအစည်းအဝေးညှိတဲ့အခါမှာနိုင်ငံရေးအဖြစ်သူစားကိုစားပေါ့လေခုရွေးကောက်ပွဲလဲနှီးလာပြီဆိုတော့နိုင်ငံရေးအဖြစ်ငါတို့လောက်တာစားသွားတယ်ကောင်းသွားတယ်ဆွဲဟာမျိုးလဲလူချင်းနေကြတဲ့သဘောကြပါတယ်ဆိုတော့ဒီရွေးကောက်ပွဲမတိုင်ခင်တော့တော်တော်လေးခက်ရခက်စွညှိနှိုင်းကြလိမ့်မယ်ညှိနှိုင်းလို့ရပါမလားဆိုတော့မေးခွန်းထုတ်စီရပါခင်ဗျာ
ဟုတ်ကဲ့ပါအခုလိုနိုင်ငံရေးအခြေအနေပေါ့နော်ရွေးကောက်ပွဲလဲရှိနေတယ်ဆိုတော့အဲ့ဒါနဲ့ဆက်ဆက်ပြီးတော့အခုတလောမှာပေါ့နော်အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပုံပီယိုနဲ့တရုတ်ဆိုရတာဝန်ရှိသူတွေတွေ့ဆုံမှုရှိတယ်လို့ကြားပါတယ်အငယ်ကိုရိုနာအရေးဟောင်ကောင်အရေးမှာတရုတ်ကိုတင်းတင်းမာမာပြောဆိုထားတာတွေရှိတယ်ဆိုတော့လေဒီကိစ္စကဘလောက်များအရေးပါပါသလဲခင်ဗျအ
ဲ့အရေးပါတဲ့ကိစ္စပါတာနိုင်ငံတကာဆက်ဆံရေးအနေနဲ့ကြည့်ရင်လည်းပဲဆိုတော့ကိုရိုနာကိစ္စတရုတ်ကျောက်ပြန်လာအဖြစ်တင်တာအပြင်ဟောင်ကောင်ကိစ္စဆိုရင်ဟောင်ကောင်မှာရရှိနေတဲ့ဒီမိုကရေစီအခွင့်အရေးတွေတရုတ်ကလုံးဝပိတ်ပင်တဲ့သဘောလုပ်လာတဲ့အတွက်ကြောင့်အမေရိကန်ကသူတို့ကိုဟောင်ကောင်အတွက်ခွင့်ပြုထားတဲ့အထူးကုန်သွယ်မှုအခွင့်အရေးကိုရုပ်သိမ်းရမယ်ဆိုတာအရေးကြီးနှိရပါလိမ့်မယ်ထို့သူတောင်ပြုတ်ပင်လဲကိစ္စတွေကလည်းအများကြီးရှိနေပါတယ်ပိုပြီးအရေးကြီးတာတရုတ်နဲ့ဆက်ဆံရေးမှာသူအစာစီးရတယ်ဆိုတာဟာသူရဲ့ရွေးကောက်ပွဲနိုင်ဖို့အတွက်အရေးကြီးတဲ့ issue တစ်ခုဖြစ်နေပါတယ်တရုတ်ကိုငါတို့စီးပွားရေးအဖြစ်အစာစီးရမှတ်တယ်တရုတ်ရဲ့နိုင်ငံနေတဲ့စီးပွားရေးကဘယ်လိုတွန်းလှန်နိုင်ခဲ့တယ်ဘယ်လိုကင်တွယ်နိုင်ခဲ့ဆိုတာ Donald Trump နဲ့ပြတ်သက်ဖို့အရေးကြီးလိုအပ်နေမယ်ထင်ပါတယ်ဒါသူအတွက်ရွေးကောက်ပွဲအတွက်အဓိကမဲဆွယ်မဲ့အကြောင်းချက်တစ်ခုဖြစ်နေသူတို့ယူဆထားရရှိပါတယ်ဒါကြောင့်ဒီကိစ္စဟာတကယ်တမ်းသူတို့အချင်းချင်းသဘောတူညီမှုရဖြစ်စေပေါ်တယ်နားလည်မှုတစုံပြားရဖို့ဆိုရင်လည်းပဲကျိုးဝတ်သဘောတူညီမှုပဲဖြစ်နေမှာဒါကြောင့်လည်းပဲဒီတွေးဆမှုကတော့သူတို့တည်ဝင်ထုတ်ပြန်တာမတွေးရပါဘူးခင်ဗျာအဲ့ဒါတော်တော်အရေးကြီးတဲ့ပွဲဖြစ်ပါတယ်ဒါညှိရမယ်ဒီဘက်ကလည်းပဲဒါအနိုင်ရတယ်ဆိုတာလည်းပဲလူထုသိအောင်ပြသဖို့လိုပါလိမ့်မယ်တော်တော်ချွန်ပါခင်ဗျာ
ဟုတ်ကဲ့ပါအငယ်အခုလိုသုံးသပ်ပေးခဲ့တဲ့အတွက် Editor ဥကျော်စံတာကိုကျေးဇူးတင်ပါတယ်